မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအဖွဲ့တို့ကြားတိုက်ပွဲရက်ဆက်ဖြစ်ပွားနေတဲ့မင်းမြားမြို့နယ်အတွင်းဒီကနေ့ပန်းမြောင်းကျေးရွာပေါ်လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကလေးငယ်တချို့သေဆုံးပြီးလူကြီးတချို့ဒဏ်ရာရရှိသွားခဲ့ပါတယ်။ဒီပစ်ခတ်မှုနဲ့ပတ်သက်လို့မြန်မာစစ်တပ်ကရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုဆွတ်ဆွဲထားပြီးဒေသခံတွေဘက်ကတော့မြန်မာစစ်တပ်ဘက်ကပစ်တာဖြစ်တယ်လို့အခိုင်အမာပြောနေတာပါ။ VOA သတင်းတောက်နိုင်ကွန်းအိမ်ဆက်သွဲမင်းမြန်သတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြမြို့နယ်ပန်းမြောင်ကျေးရွာမှာဒီနေ့မနေ့လက်နက်ကြီးကြားရပောက်ကွဲခဲ့မှုကြောင့်ကျောင်းသားတွေနဲ့အမျိုးသမီးတွေဒေကြီးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံရွာသားတို့ကပြောပါတယ
်။ဒီပန်းမြောင်ရွာအလယ်လောက်မှာပေါ့အဲဒီဘုရားကျယ်ဒီပေါ်မှာလက်နက်ကြီးအထိုင်ချပြီးတော့ပြစ်နေတာအမြန်မာစစ်တပ်ကပေါ့ရွာရဲ့ပြင်ဆက်တော်တန်းတွေကိုအဲ့လိုပဲပြစ်နေတာမနေ့ကတည်းကပြစ်နေတာအဲ့ဒါဒီနေ့မနေ့ဆန်နိုင်ခွလောက်မှာပြစ်လိုက်တဲ့လက်နက်ကြီးစလုံးကရွာပြင်မထွက်ပဲရွာထဲကိုပဲကျတာဒီကွဲရပေါ့ရွာထဲမှာမိသားစုထမင်းစားရအဲ့ဒီအိမ်မှာကြည့်တာအာကလေး၃ယောက်သုံးသွားပြီအကျောင်းသူ၁၀တန်းတယောက်ပြီးတော့၄တန်းအကျောင်းသားတယောက်မူကျောင်းအကျောင်းသားတယောက်နောက်လူကြီး၃ယောက်ကတော့အခုဆံရပြင်းလို့မြောက်ဆေးအောင်သွားနေတယ်ဗျ
ပန်းမြောင်ကျေးရွာအောင်မင်္ဂလာဖျားတောင်ကုန်းပေါ်မှာထန်ချထားတဲ့မြန်မာစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်နေမှုတွင်ချိန်သားလွှဲထားတဲ့လက်နက်ကြီးကြီးတလုံးရွာသိမ်းကြားရောက်ပောက်ကွဲသွားလို့ကျောင်းသား၃ဦးသေဆုံးပြီးအမျိုးသမီး၃ဦးအပါအဝင်၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မင်းပြမြို့နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့အကြား
ဂျာရာပတိနေကနေဒီကနေ့ထိတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတယ်လို့အေအဖွဲ့ရှိမယ်လို့ထင်ရတဲ့တောင်တွေပေါ်မှာလက်နက်ကြီးတွေနဲ့ပစ်ကတ်မှုတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်။
တိရခန့်ရွာသားတွေကတော့မြန်မာစစ်တပ်ရဲ့လက်နက်ကြီးကြီးလို့ပြောဆိုနေပေမဲ့မြန်မာစစ်တပ်နေရာယူထားတဲ့ပန်းမြောင်ကျေးရွာတွင်အေအေဖွဲ့ဘက်ကပြစ်လိုက်တဲ့လက်နက်ကြီးဖြစ်ကြောင်းအနောက်ပိုင်းတန်းစစ်သည်နာချုပ်သမ္မတော်ပြောခွေရဘူမူကြီးဝင်းစောဦးကပြောပါတယ
်ကျွန်တော်တို့အင်းရှင်းတဲ့တပ်ကအဲ့ဒီပန်းမြောင်ရွာဖုံးကျောင်းမှာတော့လည်းစေကြည့်ပါဘာအဲ့ငါတောင်ကုန်းကနေပေါ်မှာအဲ့မှာနေရပန်းမြောင်ရွာဆိုတာပြည်ရဲ့အခြေခံတိဆောက်ထားတဲ့ရွာပဲလေပန်းမြောင်ရွာထဲမှာကျွန်တော်တို့တပ်ကိုဓာကြီးလှုံရှားအနေနဲ့အဲ့နာမှာထားလိုက်တာထားတဲ့အခါကျတော့သူတို့ရဲ့အဓိကပင်မနေရာကြီးကိုကျွန်တော်တို့ကထိန်းချုပ်လိုက်တဲ့အတွက်ကြောင့်မို့လို့တော်တော်ခက်ခဲဖြစ်သွားတဲ့သဘောရှိတယ်။ဒီကောင်းချမ်းသူတွေကဖြည့်ပိုက်နေပြီးတော့မှအဲ့ဒီလုံခြုံရေးတပ်ဖွဲ့ဝင်တွေရှိတဲ့ရွာထဲကိုပြန်ပစ်တာ။ဒီအခါကျတော့အေးကြီးလိုက်တဲ့ပုံကရွာဆက်မှာကျပြီးတော့တော့အောင်ပြီးတော့အတန်ရတယ်
ပန်းမြောင်ကျေးရွာသိမ်းပြစ်ခတ်မှုကအေအဖွဲ့ရဲ့လက်ချက်လို့မြန်မာစစ်တပ်ရဲ့ဆွတ်ဆွဲချက်ပေါ်အေအပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကအခုလိုညှင်းဆူခဲ့ပါတယ
်။မြန်မာစစ်တပ်ဘက်ကနေပြီးတော့နော်ဒါအချက်ပိတ်ခါမေးစွာနဲ့ဒါပြောင်းနေတာလို့ပြောလို့ရတာပေါ့ဗျာ။ဘာတိုက်ပွဲမှဖြစ်ပွားတာမရှိဘူးဒီမနေ့မှမြန်မာစစ်တပ်ဘက်ကနေပြီးတော့သူတို့အဲပန်းမြောင်ရဲ့ရွာသေးကတောင်ပေါ်အောင်မင်္ဂလာတောင်ဆိုတာအဲ့ဒီဒေဒီတောင်ပေါ်ကနေပြီးတော့မှသူတို့ဒီလက်နက်ကြီးတွေနဲ့နေပြီးတော့ဒီရွှေကျင်ဘက်တောင်ကုန်းတွေနောက်တခြားနေရာတွေအဲ့ဒီဘက်ကိုပန်းပြီးတော့သူတို့ပစ်နေတာ။ပန်းမြောင်ရွာကြီးကိုဟိုဒါကြည့်ကြပါတော့သူတို့ဒီရေချစ်ချစ်နဲ့ပြစ်ခတ်တာလို့ပြောလို့ရတယ်။ဗမာစစ်တပ်ကနေပြီးတော့ဒါပြည်သူတွေကိုအကြောင်းတရားတွေပြောမလို့အောင်နောက်လူမျိုးရေးရနေပြီးတော့သူတို့အမုန်းတရားတွေပုံမှန်အခြေခံပြီးတော့မှဒါရွာသားတွေကိုတေးကြီးအနာတရားဖြစ်အောင်ဒါတမင်တက်တက်ရည်ရွယ်ပြီးတော့မှဒါပြစ်ခတ်တယ်လို့ကျွန်တော်တို့ဘက်ကတော့အဲ့လိုပဲဟိုမြင်နေကြ
။ပန်းမြောင်ကြီးရွာတွင်လက်လက်ကြီးပြစ်ခတ်နေတဲ့ပုံမှန်ပန်းမြောင်ရွာရွှေဘောင်တင်ကျောင်းဆရာတော်ဥပညာဝန်သားကခုလိုမိတ်ပါတယ်
။ဘုံဘုံတော့စဉ်မကုန်ဘူးပေါ့။လည်းလည်းကြာမလို့အပြည့်နဲ့လောက်တာဒီလိုအပ်ချက်ဆိုပြီးသမရှိမှုတမလို့ကကြည့်စမ်းတာလည်းရတော့သူပြည့်နေတယ်အလောရှပ်ပြည့်နေတယ်ခဏတည်းအရမ်းကမကုန်းလို့တည်ပြီးတဲ့ဘူးတို့ကြည့်လို့ပြည့်စုံတယ်သမရှိမှုတွေ
တခြားပန်းမြောင်ရွာသားတို့ကတော့မြန်မာစစ်တပ်ကနေပြစ်ခတ်တာဖြစ်ကြောင်းပြောဆိုပါတယ
်ကျွန်တော်တို့ပန်းမြောင်ရွာဖြစ်မှာအေအေတွေမရှိပါဘူးအေအေတွေရှိတာကသူတို့အေရှိတဲ့နေရာကိုမတော်ဘူးလေရွာထဲမှာရွာသားတွေကိုခူးသွန်းလုပ်ပြီးနေဒီလိုလုပ်ကြတာတဲမတော်ကပြေးတာပါခမတဲမတော်
စီရပြိပခတွင်အရသားတွေထိခိုက်တိတ်ဆုံးတဲ့အပေါ်မဖြစ်သင့်ကြောင်းမင်းပြမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးစက်နိုင်ကပြောပါရယ်ပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလကနေဒီနှစ်ဇူလိုင်လအထိ
မြန်မာစစ်တပ်နဲ့အေအေဖွဲ့တို့စီရတင်းမာမှုဖြစ်စဉ်တွင်အရသားတိတ်ဆုံး62ဦးနဲ့တရားရသူ156ဦးကျော်ရှိနေပြီလို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံကနေစီရင်ကောက်ယူထားပါရယ်ခင်ဗျာ